ကချင်ပြည်နယ်ကနာမည်ကျော်တောင်စင်းထွက်ရာဒေသဖြစ်တဲ့ဖားကံမြို့နယ်ဘက်မှာမိုးများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်ဒီကနေ့အထိဆိုလို့ရှိရင်တေဆုံးသူပေါင်းက14ဦးရှိနေပြီဖြစ်ပြီးအိမ်ကြီးပေါင်း60ကျော်ပျက်စီးခဲ့ပါတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်ကြီးကပြောပါတယ်လက်ရှိမြေပြိုမှုကြောင့်အထိဒုက္ခရောက်နေတဲ့သူတွေကိုအစိုးရကနေအကူအညီမပေးနိုင်သေးဘူးလို့လည်းဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်ဖားကားမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်လူတေဆုံးမှုတော်များများဖြစ်ပွားနေခဲ့တာပါ။ဒီကနေ့မှလည်းလူတွေလောင်းထပ်မှတွေ့ရှိရတဲ့အတွက်ဒေဆုံးမှုဥယျာဉ်14ဦးရှိပြီလို့ဖားကားမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်တွင်မှဦးကောင်းဆန်ကပြောပါရစေ
။ဒီနေ့မှလည်းကျွန်တော်တို့ဖြစ်အောင်ကြိုးစားကြရအောင်။ဆောင်းတဲ့နန်းလေးမှာမြမစီစီကတော့ကျွန်တော်တို့ကိုယ်တိုင်ကပေါ်နေတဲ့အလောင်းတလောင်းရတယ်။ဆောင်းရွာရဲ့အောက်ကကြိုက်ပြီးတော့လည်းဒီကံပေါ့။ဒီတေဆုံးမှုက14ဦးပါရင်လည်းလည်း14ဦး14ဦးကတေဆုံးဒီရပေကြပြီးတော့ပြည်သူတွေအကျိုးအလဲအပြေကြလာတဲ့မိသားစုနဲ့အိမ်ကနေအလုံးလိုက်အောက်ပြေးကြပြီးတော့ပြည်တော်လည်းပါတယ်
။ဒီအိမ်မှာအိမ်ပြူပြီးဆုံးလာက9ယောက်ရှိနေတယ်လို့ဂျန်တဲ့သူတွေဟာရေမဆေးကြောက်ရှာရင်မြေပြူကြအသက်ဆုံးခဲ့ရတယ်လို့သူကဆိုပါတယ်။လက်ရှိမှာမိုးဆက်လက်ရွာသွန်းနေပြီးဥရုချောင်းရေဆံတက်နေတယ်လို့ပြီးခဲ့တဲ့ကြပိုင်းတွင်မိုးကြီးမြေပြူမှုကြောင့်အင်ဂျီ60ကျော်ပြည့်စုံမှုရှိခဲ့တယ်လို့ဖက်ကဒေသခံကိုနောင်လက်ကပြောပါတယ
်ကျွန်တော်လက်မဖြစ်ပါတော့ဒီမော်ဝမ်းမှာတော့ပြီးလို့ရှိရင်ဖားပြင်ဘက်မှာရောပေါ့အဲ့ဒီမော်ဝမ်းကရဲစားနောက်တော့ဝန်ထမ်းအင်တာနီယာတွေရောအစပါနော်60တက်မနေတော့ချက်စိတ်ဆုံးဆုံးလို့ရှိတာပေါ့မင်းညနဲ့မိုးတိုင်လာတော့ဒီကနေ့ကရေတော့မင်းတို့ပြန်ကြည့်ရဦးလို့ခြံဖက်တိုင်းတော့မင်းတို့ပြန်ကြည့်နေ
ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကားမြို့နယ်ထဲမှာမူကြီးမြေပြိုမှုကြောင့်လန္ဒရာတွေတက်စီးခဲ့တယ်လို့လူသေးဆုံးကြီးတက်စီးဆုံးရှုံးမှု3000ကျည်ရှိနေတယ်လို့ခန့်မှန်းကြောင်းဖားကားမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလက်စီသာဆိုင်ကဆိုပါတယ်
ကျတိဆုံးဆုံးမှုကတော့လက်ရှိအချိန်ကြီးတို့ကသင်းတောက်ယူနေမှုတိုင်းဆိုင်ရာမှာအဆင့်လောက်ပဲရှိသေးတယ်ဆိုတော့အချိန်ကတော့မသိရှိနိုင်သေးဘူးပေါ့နော်။အများစုကသွားတဲ့လမ်းတွေရောပျက်စီးနေတယ်။နောက်တောင်တပယာနေပြူလို့နေအိမ်တွေပျက်စီးတယ်။အဲလူအပြေပျောက်တွေကလည်းကြားရတဲ့အနေအထားကတယောက်တည်းမမြင်တဲ့အနေအထားရှိတယ်။ဒါတွေအကုန်လုံးကမပေါင်းချုပ်ရနိုင်သေးဘူးလေ။တောင်ကရမကဆုံးဆုံးမှာပေါ့။ဒိန်းဆောင်ချီကတော့ဆုံးဆုံးနေတာပေါ့။
ဖားကားမြို့နယ်တွင်ရေကြီးမြေပြိုအစိပြောက်ခိတ်ခဲတိုင်ရန်ရရှိသူတွေအတွက်ပြည်နယ်ဆိုးရွားကနေကူညီထောက်ပံ့ကံမျိုးမရှိသေးသလိုဒေသခံအကူအညီပေးရေးဖွဲ့တွေကသာကူညီဆောင်ရွက်ပေးနေတယ်လို့ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးလက်ရှိသာဆိုင်ကဆက်ပြောပါတယ
်။ဒီလောလောဆယ်ကအစိုးရကနေမှ၅ရောက်ကူညီပေးတာတော့ကျွန်တော်မကြားသေးဘူး။အဲ့ဒီမှာရှိတဲ့မယံမီယာဖားတွေအမှုကူညီရေးအတင်းအဖွဲ့တွေပေါ့နော်။အဲ့မှာဌာနဆိုင်ရာတို့တပိုင်တပိုင်တွေကတော့ဝိုင်းဝန်းကြီးကြတဲ့အနေထားမျိုးတွေတွေ့ရတာပေါ့နော်
။ကချင်ပြည်နယ်ဖားကားမြို့နယ်တွင်းမှာရေကြီးမြေပြိုမှုကြောင့်ဆိုတော့လည်းကောင်းကျောက်ဆိုင်မော်တွင်ညစ်စာပြူကျမှုကြောင့်တော့ကောင်းလူသိမ်းဆုံးမှုမကြကနာဖြစ်ပွားလိမ့်ရှိပါတယ်။ပြီးကြတဲ့မေလတုန်းကဖားကားမြို့နယ်စိတ်မှုကြီးရွာအုပ်စုဖွေခါကြီးရွာမှာညစ်ပြူမှုဖြစ်ပွားခဲ့တယ်လို့လူ14ဦးသေဆုံးခဲ့ရပါတယ်။ဖားကားမြို့နယ်တွင်ညစ်ပြူမှုခဏခဏဖြစ်ပွားရတာဟာကျောက်ဆိုင်လွန်ကျော်တူးပေါ်နေမှုကြောက်မိုင်းထောက်ဝဲမှုကြောင့်ညစ်ကြောပြကားမှုဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတော့သဘာဝပတ်ဝန်းကျင်ရေဆုပ်ရှားသူတွေကလည်းသုံးကပြောဆိုနေကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံ UNOCHA ကတော့တနင်္ဂနွေလုံးမှရေကြီးမြေပြိုမှုတွေကြောင့်လူပေါင်း24ယောက်ထက်မနည်းသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်